ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးဒုက္ခတွေ့နေကြရတဲ့နိုင်ငံသားရောနိုင်ငံသားမဟုတ်သူအလုံးကိုပါအစိုးရအနေနဲ့စောင့်ရှောက်ဖို့တာဝန်ရှိပြီးအကောင်းဆုံးဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသူတွေကိုစီစစ်ဖို့မြန်မာဘက်ကစုံစမ်းရေးအဖွဲ့တစ်ဖွဲ့ဆီလွှတ်ဆောင်ရွက်နေတဲ့အကြောင်းလည်းအမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။အကြောင်းစုံကိုမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်ဘူးသီးတောင်ဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးဒုက္ခရောက်သူအလုံးအပေါ်အစိုးရဘက်ကစောင့်ရှောက်ရမယ်တာဝန်ရှိတာနဲ့အတူအကောင်းဆုံးဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ
် We have to take care of our citizens we have to take care of everybody who is in our country
ကျမတို့ရဲ့နိုင်ငံသားတွေကိုစောင့်ရှောက်ရပါမယ်နိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကျမတို့နိုင်ငံတွင်းကလူတွေအလုံးကိုလည်းစောင့်ရှောက်ရပါမယ်ဒါကကျမတို့ရဲ့တာဝန်ဖြစ်ပြီးတော့အကောင်းဆုံးဖြစ်အောင်ကြိုးစားဆောင်ရွက်နေပါတယ်သူတို့ကိုအပြည့်အဝစိတ်တိုင်းကြဆောင်ရွက်ပေးနိုင်လောက်အောင်တော့ကျမတို့မှာအရင်းအမြစ်တွေကမပြည့်စုံပါဘူးကျမတို့အကောင်းဆုံးစူးစမ်းဆောင်ရွက်နေပြီးလူတိုင်းလူတိုင်းဥပဒေရဲ့အကာအကွယ်ရရှိစေဖို့ကျမတို့အသေးချာဆောင်ရွက်လိုပါတယ
်အကျန်းဖက်ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်မောင်တော်ဘူးတီတောင်ဒေသတွေကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးချရသူတသိန်းခွဲကျော်ရှိလာပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသတင်းစာရှင်းလင်းပွဲမှာမသုံးခဲ့ပါဘူး။ရခိုင်ပြည်ပခန့်ကိုဖြည့်ရှင်းနိုင်ရေးအတွက်အရင်အမြင့်မလုံလောက်မှုကအခက်အခဲကြီးတစ်ရက်အနေနဲ့ရှိနေပြီးတတ်နိုင်သမျှအမြန်ဆုံးဖြစ်အောင်ဆောင်ရွက်နေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ်။ငြိမ်းချမ်းရေးနဲ့သဟဇာတရှိလာရေးအတွက်ကိုပြာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုလည်းအကောင့်ထဲပေါ်နေပြီးတချိန်နဲ့တပြိုင်တည်းနဲ့တော့အလို့အကောင့်ထဲပေါ်လာမှာမဟုတ်ဘူးလို့လည်းဒေါအောင်ဆန်းစုကြည်ကသတိပေးပါတယ်။ဘူးသီးတောင်မောင်တော်ဒေတာဒရင်းကနေနတ်မြစ်ကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုနေစဉ်ဆိုသလိုလူတွေထွက်ပြေးလာနေရတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့မြန်မာအစိုးရရင်ဆိုင်နေရတာပါ။သတင်းနှစ်ပတ်အတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူပေါင်းကတသိန်းခွဲကျော်ရှိပြီဆိုပြီးကုလသမဂ္ဂဘက်ကခန့်မှန်းပြောဆိုထားပါတယ်။ဒါရီကိုစီစစ်ဖို့အတွက်မြန်မာဘက်ကစုံစမ်းရေးအဖွဲ့တစ်ခုဆီလွတ်ထားပြီလို့လဲအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
် We sent an investigation team to Cox's Bazar and asked them to
Cox's Bazar စုံစမ်းရေးအဖွဲ့တစ်ခုဆီလွတ်ထားပါတယ်နောက်ပြီးသူတို့နိုင်ငံတကာရဲ့ကာကွယ်အောက်ကနေမြန်မာနိုင်ငံကိုပြန်လာပြီးတော့တရားရုံးမှာအမှုဖွင့်မှုနောက်တသက်ထောက်ဓာတ်ရီတင်ပြကိုပြောနေပါတယ်အမားယူနေတည်ရင်မမမကန်လုတ်တဲ့သူကိုရေးယူမှာပါဘယ်သူတူတယောက်မှတရားဥပဒေထက်မှမရှိပါဘူးမြန်မာနိုင်ငံမှာဘယ်သူမှတရားဥပဒေထက်မှမရှိပါဘူးဒါပေမဲ့အထောက်အထားရှိရပါမယ်ဒီလိုလုပ်ပါလေဆိုတဲ့တက်သည်တွေပေးရပါမယ်ဆွဆွဲပြောဆိုချက်တွေတည်းမလုံလောက်ပါဘူ
းမနေ့ကပြုလုပ်တဲ့ရခိုင်ရေးသတင်းစာရှင်းလင်းပွဲမှာတော့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကကဘာတဝမ်းမှာသတင်းမှားတွေဖြန့်နေတယ်ဆိုပြီးကန့်ကွက်ရှုတ်ချသွားပါတယ်တူရကီဒုတိယဝန်ကြီးချုပ်ကရိုဟင်ဂျာတွေတပ်ဖြတ်ခံရမှုအဖြစ် Twitter လူမှုကွန်ရက်မှာတင်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကပုံနေမဟုတ်ရပါဘူးဆိုပြီးပြန်လည်တောင်းပန်ပြီးပြန်ဖြုတ်ခဲ့ရတာကိုလည်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကရည်ညွှန်းပြောဆိုခဲ့ပါတယ်ရှင်